လွတ်လပ်ရေးနေ့အခမ်းအနားတွေကိုအပီးပီးကျင်းပနေချိန်မှာပဲလွတ်လပ်ရေးဆုံးရှုံးနေကြတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဆန္ဒပြလှုပ်ရှားမှုတစ်ခုလည်းရန်ကုန်မြို့မှာဒီကနေ့ဖြစ်ခဲ့ပါတယ်။ရန်ကုန်မြို့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကလွတ်လပ်ရေးနေ့အခမ်းအနားကျင်းပနေလို့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူလူငယ်14ယောက်ကဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူငယ်တူက VOE ကိုအခုလိုပြောပြပါဗျာ။
ကျွန်တော်တို့ဟိုရှစ်လပိုင်းမှာဖန်ဆီးခဲ့တဲ့ကျွန်တော်နိုင်ငံရေးအကျဉ်းသားတွေအဲ့လူတွေအများဆုံးပြန်လှုပ်ပေးကျွန်တော်တို့ဆန္ဒပြရတာ။ဆန္ဒပြရတော့ကျွန်တော်တို့ဟောတော့ထောင်ဝင်စားနေပေါ့။အောင်ကစားအပေါ်ကအပြန်လို့အောက်ကအပြန်ရင်းနေပေါ့စက်ကိုပုံမြောက်ပြီးလိုက်ခရတဲ့ပုံစံမျိုးနဲ့7 minutes ကြာဆန္ဒပြပါမယ်ကျွန်တော်တို့ဘောတော့ဒီဟိုကထောင်ထဲကိုရောက်ပြီဆိုရင်ထောင်ဝင်စားဝတ်တဲ့သဘောကျွန်တော်ထောင်ကျနေတဲ့သဘောမျိုးအဲ့လူတွေပြန်လို့ဆွေးချင်တဲ့သဘောမျိုးနဲ့ကျွန်တော်တို့ကိုယ်တိုင်ခံစားခဲ့တဲ့ပုံစံမျိုးနဲ့ကျွန်တော်ဆန္ဒပြပါမယ်အဲ့ဒါဒီရုံးမှာကျွန်တော်တို့လာပြခြင်းရဲ့အကြောင်းအရပေါ့နော်ဟိုဒီကွာလို့နိုင်ငံလုံးသိနိုင်တဲ့နေရာဆိုချက်နေရာဖြစ်တယ်ဖြစ်တယ်ကြည့်ပါဦးဟိုကတော့ဖမ်းသွားမယ်ဆိုရင်လည်း
ဒီကနေ့ NLD ရုံးရှိဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူငယ်တူကပြောပြခဲ့တာပါလွတ်လပ်ရေးနေ့မနေ့အစောကြီးမှာ NLD အဖွဲ့ဝင်တချို့အဖမ်းခံခဲ့ရတဲ့အကြောင်းကိုလည်းပြောရေးဆိုခွင့်ရှိသူဦးညောင်ဝင်းကအခုလိုပြောပါတယ
်နေ့မနေ့ပေါ့နော်မနေ့ည3ရက်နေ့ည12နာရီဒီနေ့လို့ဒီနေ့လို့ပြောရင်လည်းဒီနေ့မနေ့ပေါ့12နာရီကျော်တနင်္ဂနွေလောက်မှာဒေါ်ဘုံမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်ကိုကြော်ကြော်နဲ့တောင်တကုံမြို့နယ်ကလူငယ်အမျိုးသမီးမတ်ထက်ထက်အောင်တို့နှစ်ယောက်ကိုမေးစရာရှိတယ်ဆိုပြီးတော့ခေါ်သွားတယ်အခုချိန်ထိပြန်မလွတ်သေးဘူးအခြေခံဘာကြောက်ဖမ်းနေဆိုတာကိုတော့ကျွန်တော်တို့မသိဘူးသူတို့လာဖမ်းတဲ့လူတွေပြောသွားတာကတော့စစ်ဆေးစရာရှိတယ်ဆိုတော့ဒီတလုံးပဲပြောသွားပါတယ်နှစ်ယောက်ပါ
လွတ်လပ်ရေးနေ့မှာလွတ်လပ်မှုဆုံးရှုံးပြီးအဖမ်းခံခဲ့ရတဲ့လူတွေနဲ့ပတ်သက်ပြီးတော့ဦးညံဝင်ပြောသွားတာပါခင်ဗျာ